ောရရှင်များရှင်ကျမတင်ကြီးထိုက်ပါဒီသတင်းပတ်စီးပွားရေးကဏ္ဍမှာတော့ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံကိုငွေကြေးခဝါချတဲ့နိုင်ငံတွေစီးရင်မှာထည့်သွင်းလိုက်တာမှာမြန်မာစီးပွားရေးဖွံ့ဖြိုးရေးအပေါ်ထိခိုက်သက်ရောက်မှုရှိနိုင်တဲ့အကြောင်းတင်ပြမှာပါ EU ရဲ့သတ်မှတ်ချက်ကြောင့်မြန်မာနဲ့ EU နိုင်ငံတွေကြားကုံတွယ်ရေးအပေါ်မှာရော EU နိုင်ငံတွေရဲ့မြန်မာနိုင်ငံတွင်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာပါအနည်းနဲ့အများတုံ့ဆိုင်မှုဖြစ်သွားနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်နောက်ဟန်ဂေရီနိုင်ငံရဲ့မြန်မာဆိုင်ရာဂုံတူးဆောင်ကောင်စစ်ဝင်ချုပ်လည်းဖြစ်တဲ့ဒေါက်တင့်တက်လွင်ကသုံးသပ်ထားပါတယ်ရှင်
ငွေကြေးဆိုင်ရာလွှဲပြောင်းရေးဆိုင်ရာစစ်ဆေးမှုပို့ပြီးတော့ဟိုတိကျလာမယ်။ဟိုနောက်ပြီးတော့ဒီမြန်မာပြည်ဘက်ကနေပြီးတော့ပြန်ပြီးတော့ trading လုပ်တဲ့အခါမှာပေးချေတဲ့ငွေတွေရဲ့ source တွေပေါ့နော်။ဘယ်ရရရယ်ဟိုဟိုအရင်ကဆိုလို့ရှိရင်တော့ဒါပေါ့ပေါ့လေးပဲဒါကုမ္ပဏီကနေပြီးတော့ဒါဝင်နေဝင်ငွေပါဆိုလို့ရှိရင်သူကဘယ်ကနေဝင်တာလဲ။ဒီလုပ်ငန်းကဘာလုပ်ငန်းလဲ။ပြီးတော့ဘယ်လိုနေချိတ်ဆက်လုပ်ဆောင်နေရလဲ။ဆိုတော့ဒီမွေးကွန်းတွေအများကြီးဖြစ်လာနိုင်တာပေါ့နော်။ဒီပိုင်းလေးတွေမှာတော့ဟိုအခက်အခဲတွေဖြစ်သွားနိုင်တာပေါ့နော်
။ဥရောပသမဂ္ဂ EU ကနေပြီးတော့မြန်မာနိုင်ငံကိုဟိုငွေကြေးခွာချတဲ့နိုင်ငံဆိုပြီးတော့သတ်မှတ်ပြီးတော့စီးရင်သွင်းပါတယ်ရှင်။ဆိုတော့ဒီကိစ္စကဒီမြန်မာနိုင်ငံတွင်းကဘန်နေနဲ့မဖြစ်မနေကိုဟိုချိတ်ဆက်ပြီးတော့အလုံးလုံးနေကြရတဲ့မြန်မာစီးပွားရေးလုပ်ငန်းတွေအပေါ်မှာဘလောက်ရိုက်ခတ်သက်ရောက်မှုရှိနိုင်မလဲ
။တို့ဒီစီးပွားရေးဒီဘန်နေနဲ့ဆက်ဆက်လုတ်ကင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေရငွေကြေးဆိုင်ရာလွှဲပြောင်းမှုတွေဘိုင်းမှာသူတို့စစ်ဆေးမယ်နောက်တစ်ခုကကြတော့ EU တမကရဲ့ funding ပေါ့နော်သူတို့ရဲ့ထောက်ပံ့ကြေးတို့ဂျန်ဘုံငွေတို့ဒီသူတို့ရဲ့ဟိုစာ project ဟိုစာ development fund တို့ပါတို့ဒါတွေကိုတော့ဒီလိုမျိုးသူတို့ရဲ့ဒီ sanction လုတ်ထားတဲ့ဒီ ban နေနဲ့ချိတ်ဆက်တဲ့စီးပွားရေးလုပ်ငန်းတွေအားဆိုလို့ရှိရင် EU နိုင်ငံမှာတွားပြီးတော့ရရှိဖို့အခွင့်အလမ်းတွေရန်နေပါပါမှာပေါ့နော်ဒါ EU ကစစ်ဆေးပြီးတော့မှ EU တမကရဲ့ထောက်ခံချက်နဲ့မှဒါရကောင်းရနိုင်နေဆိုတော့ဟိုတာမန်တမားရိုးကြဒါတွားနေတဲ့ပုံစံအနေနဲ့ခွဲထွက်သွားပြီးတော့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့တော့ဒီငွေကြေးပြင်ပအနေပြီးတော့နိုင်ငံတကာရဲ့ထောက်ပံ့တဲ့အပိုင်းဥရောပရဲ့အပိုင်းပေါ့နော်အဓိကဆိုလိုတာတော့ဥရောပအပိုင်းထောက်ပံ့တဲ့အပိုင်းတွေမှာတော့ဟိုပန်ဒီဖြစ်သွားတာတော့လုံးဝမရတော့တာတော့ဒီလိုအခြေအနေမျိုးလေးတွေဖြစ်လာနိုင်တာပေါ့နော
်ဆိုတော့ EU နဲ့ဖက်ဆက်လုပ်နေတယ်ဆိုတော့အထည်ချုပ်ကတော့များမယ်ထင်ပါတယ်တခြားရောဘယ်လိုကဏ္ဍမျိုးတွေရှိပါသေးလဲအများစုပေါ့ဒီမြန်မာနိုင်ငံတွင်းမှာ
ရှိပါတယ်သူကအခုလက်ရှိမှာဆိုလို့ရှိရင်ဒီအထည်ချုပ်တစ်ခုလည်းမဟုတ်ဘဲနဲ့ဥမာ GIZ ပေါ့နော် GIZ လိုမျိုးဒီဂျာမနီကနေလာပြီးတော့ဒီဟိုပါပေါ့NGO လိုမျိုးပေါ့နော်ဒီသူတို့ non profit organization မျိုးတွေဟိုဘယ်လို community လို့အဖွဲ့အစည်းတွေ ਆ ဆိုလို့ရှိရင်မြန်မာပြည်ကဒီစီးပွားရေးလုပ်ငန်းအသေးလေးတွေကိုသူတို့ကဟိုရှေ့အဆောင်လမ်းပြလုပ်ထားတာအများကြီးရှိရပေါ့နော်ဒီသူတို့စိုက်ပျိုးရေးဆိုင်ရာနည်းပညာပေးဝေတာ coffee လုပ်ငန်းအဲနောက်ပြီးတော့မွေးမြူရေးလုပ်ငန်းနောက်ဆက်ချုပ်လုပ်ငန်းဒါအခြေခံတွေကိုတင်ပေးတာတို့ microfinance ပေးပြီးတော့သူတို့ဒါဖွံ့ဖြိုးရေးဟိုထူထောင်ပေးတာတို့တချို့ infrastructure ဘိုင်းတွေမှာသူတို့ငွေကြေးဆိုင်ရာအထောက်ပံ့ပေးတာတို့ဒါကတော့ဟိုလုံးဝရက်တန့်သွားတာပေါ့နော်ဂျာမနီနေနေရတော့ GIZ ကိုဆက်လက်ပြီးတော့အခုအစ်စ်ပေါ့အဟောင်းတွေကိုတော့ပြီးဆုံးအောင်သူတို့ဆက်သွားမယ်ဒါပေမဲ့ GIZ ကနေပြီးတော့အစ်စ် project တွေကိုလုံးဝချပြီးတော့မဟုတ်တော့ဘဲနဲ့ဥရောပသက်မှတ်ကပဲဒါတွေကိုစစ်စစ်ပြီးတော့မှဆက်ချပြီးခြင်းလဲချပြီးမယ်ရက်ဆိုင်ထားရင်လည်းရက်ဆိုင်ထားမယ်ပေါ့နော်ဒီအခြေအနေမျိုးတွေဖြစ်သွားတာအဲကြတော့ GIZ တစ်ခုတည်းသာဒါဥပမာပြောပြနေကဲတန်းဆိုလို့ရှိရင် Hungary နိုင်ငံအနေနဲ့ဆိုရင်ငါးလုပ်ငန်းတို့ခုစံစပါးလုပ်ငန်းတို့နောက်coffee ပြီးတော့ machinery ပြီးလို့ရှိရင်တိရစ္ဆာန်အစာထုတ်လုပ်ငန်းဟိုနောက်ပြီးတော့ water treatment ဟိုအဲ့လို project တွေကိုဒီ Hungary တာမကပဲနဲ့ check နိုင်ငံကြီးနောက်ပြီးတော့Belgium ဒီအပိုင်းကလူတွေကမြန်မာပြည်ကလူတွေနဲ့အခုလက်ရှိကိုယ့်ရဲ့စီးပွားရေး society ထဲမှာပို့ပဲချိတ်ဆက်ထားတာရှိ
ဒီ COVID-19 ဖြစ်နေတဲ့အချိန်မှာမြန်မာနိုင်ငံမှာအခုခီးသွွားလုပ်ငန်းပါဝင်လုပ်ငန်းတော်တော်များများရပ်ထားတဲ့အနေအထားရှိတယ်။ဆိုတော့ခုနဒေတာရင်းနိုင်ငံတွေရဲ့အကူအညီအထောက်အပံ့ဆိုတာထဲတကယ်တကယ်တမ်းထောက်ပံ့နေတာ EU တို့ဒီအနောက်ဘက်နိုင်ငံများကများမယ်လို့ယူဆရတယ်ပေါ့နော်။ဆိုတော့ဒီအသေးစားချင်းငွေလိုဟာမျိုးစိုက်ပျိုးရေးနည်းပညာပိုင်းလိုဟာမျိုးဒီလိုမျိုးကဏ္ဍတွေမှာတော့တိတိတသာအထိနာသွားနိုင်တဲ့အခြေအနေရှိပါသလားရှင
်။ရှိလာနိုင်ပါတယ်။ဘာလို့လဲဆိုတော့ကျမကိုယ်တိုင်ဘုတ်အဖွဲ့မှာပါတဲ့ဒါ RBF ပေါ့နော် Responsible Business Fund ဆိုတဲ့ group မှာကိုယ်ကိုယ်တိုင် board of director အနေနဲ့လုပ်နေတယ်။ဒါကတော့ဒိမတ်နိုင်ငံရဲ့ ငွေကြေးထောက်ပံ့မှုပေါ့အသေးစားငွေကြေးထောက်ပံ့မှုအပိုင်းပေါ့နော်ကိုကဒါမှန်ကန်တဲ့လူတွေရွေးချယ်ပေးတဲ့ဘုတ်အဖွဲ့မှာဒါအမှန်နဲ့အတူတူရွေးချယ်ပေးတယ်ပေါ့နော်ဒီလိုရွေးချယ်ပေးတဲ့ဒီလိုအပိုင်းနေရာဆိုလို့ရှိရင်ဒါဒိမတ်နိုင်ငံနေပြီးတော့ဒါတန်ပေါင်းဘလောက်တန်60 6 69တန်းဒါဒီ micro finance ပေါ့လူထောင်နဲ့ချီပေါ့เนาะဒါလေးတွေကိုဒီသူတွေအနေနဲ့ဟိုလုံးဝမပြောပါလောက်တဲ့ 0.01 လောက်တောင်မှမရှိရဲ့အတိုးတွေနဲ့သူတို့ကိုဒါငွေကြေးထောက်ပံ့မှုတွေပေးနေတာရယ်ငွေကြေးတွေမကပဲသူတို့ကနည်းပညာထောက်ပံ့နေအောင်မှန်ကန်စွာစစ်ဆေးတွေပေါ့เนาะသူတို့တကယ်လုပ်ရတယ်ဆိုတော့သူတို့ရဲ့ဒီလှုပ်ဆောင်ချက်တွေတိုးတက်မှုကိုစဉ်ဆက်မပြတ်စစ်ဆေးဒီတိုင်းပေးပြီးပြစ်ထားလိုက်တာမျိုးမရှိဘူးစနစ်တော်တော်တော်ကြာတာပေါ့เนาะဆိုတော့ဒါရီယာမြန်မာပြည်အတွက်ကဒါတော်တော်လေးကောင်းမွန်တဲ့အပိုင်းတွေတော့ရှိနေပါပေါ့เนาะအခုဒီအပိုင်းတွေကရက်သွားမယ်ဆိုလို့ရှိရင်တော့ဒီအာရှနိုင်ငံဘက်မှာဆိုလို့ရှိရင်တော့ဂျပန်လောက်ပဲအားထားလို့ရတယ
်မြန်မာနိုင်ငံကိုငွေကြေးခွာခြားတဲ့နိုင်ငံအဖြစ်ကြီးညာပြီးတော့ဒီချိန်ထိမြန်မာဆိုရဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့ဘာမှဟိုပြောဆိုတာမျိုးမရှိသေးပါဘူးဆိုတော့မြန်မာဆိုရဘက်ကဒီကိစ္စပေါ်မှာဘယ်လောက်အလေးထားဖို့လိုပါသလဲဟိုဒေါတင်းတင့်လွင်အနေနဲ့ဟိုပါများအကြံပြုချင်ပါတယ်ရှင
်ဟိုဘယ်လိုခေါ်မလဲကိုဗစ်ကြောင့်အလုံးရှုပ်နေတဲ့အချိန်မှာဒါကိုတော့မေ့လျော့ထားလို့မရတဲ့အရာတစ်ခုတော့ဖြစ်တယ်ဖေဖော်ဝါရီလမှာစပြီးတော့ဒါအမျိုးသားရေးဆိုင်ရာငွေကြေးခွာခြားမှုတိုက်ဖြတ်ရေးဆိုပြီးတော့ဒါဘဏ်ဒီဒီဘဏ်လုပ်ငန်းတွေပေါ်မှာစီးပွားရေးလုပ်ငန်းရှင်တွေပေါ်မှာဒါငွေကြေးနဲ့ပတ်သက်လို့အခွန်ဆောင်မှုတွေဒါ transparent ဖြစ်ဖို့တွေတော့ဟိုဟိုဟာဒီလှုပ်ဆောင်လာတာကြီးရှိတာပေါ့နော်မြန်မာပြည်အနေနဲ့ကတော့ဒါပေမဲ့ဒီအခုဒီဘက်ကနေပြီးတော့ဒီ EU နိုင်ငံရဲ့ငွေကြေးခွာခြားတယ်လို့ဒီသူတို့ဘက်ကနေပြီးတော့ထုတ်ပြန်လိုက်တဲ့ပုံမှာเนาะဒီစံပေါ့စံနှုန်းတစ်ခုတော့မိအောင်တော့ဒီ target ကိုသွားအောင်ဒီ target ကိုသွားဖို့အတွက်ကဘာတွေဘာတွေလိုအပ်တယ်ဒီမှာလုပ်နေတဲ့လုပ်ငန်းရှင်တွေနေနေဘာတွေဘာတွေလုပ်ဖို့လိုအပ်တယ်ဆိုတာတော့မြန်မာပြည်ရဲ့အခက်အခဲနဲ့မျှပြီးတော့ဒါတော်တော်လေးစဉ်းစားပြီးတော့ဖြေရှင်းရမယ် solution တစ်ခုဖြစ်တာပေါ့เนาะ